Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2016ခုနှစ်ဇွန်လ18ရက်တောက်ကြနေ့ညနေပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါတောက်ကြနေညနေခင်းသတင်းတွေကိုရှားဖောင်းတဲ့အတူကြီးညာပေးမှာဖြစ်ပါတယ်။အော်လန်ဒိုမြို့တနန်းနဲ့ပြစ်ခတ်မှုတွင်တေဆုံးထိခိုက်ဒဏ်ရာရခဲ့သူတွေရဲ့မိသားစုကိုသမ္မတဥပမာချာသာပရင်းနေကတောက်ရောက်တွေ့ဆုံပြီးတော့အားပေးနေသိမ့်ခဲ့ပါတယ်။ပြည်ထောင်နိုင်ငံသားရေးဝန်ကြီးဟာမြန်မာသမ္မတဦးထင်ကျော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့နဲ့နေပြည်တော်မှာဒီကနေ့တွေ့ဆုံခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားမှာဖြစ်ပါတယ်ခင်ဗျာ။
အခုညနေခင်းဆက်ပြီးတော့နားဆင်ကြရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေထဲမှာတော့မြန်မာနိုင်ငံကိုရောက်နေတဲ့ပြင်သစ်နိုင်ငံသားရေးဝန်ကြီးကမြန်မာပြည်ရဲ့ငြိမ်းချမ်းရေးနဲ့ဒီမိုကရေစီရေးလုပ်ငန်းစဉ်တွေမှာပါဝင်ကူညီဖို့အသင့်ရှိကြောင်းအခုလိုပြောသွားပါတယ်
။ Tout et nous respectons le rôle et l'action des autorités birmanes et madame Aung San Suu Kyi et nous sommes trop respectueux
မြန်မာပြည်သူတွေရွေးကောက်ခံထားရတဲ့အစိုးရကိုထောက်ခံအားပေးဖို့ပြင်သစ်အစ်မြင့်ရရှိတကူအခုလိုမြန်မာနိုင်ငံကိုရောက်လာတဲ့အကြောင်းမြန်မာအစိုးရဘက်ကပြောကြားချက်တွေကိုလည်းတစ်ပါးတည်းနှာစင်နိုင်ပါတယ်တခါဗြိတိသျှတန်ရုံ290ပြည့်အထိမ်းအမှတ်အခမ်းအနားကျင်းပနေတဲ့အကြောင်းကိုလည်းနှာစင်ကြရမှာပါနိုင်ငံတကာသတင်းလွှာတွေထဲမှာတော့ဥရောပတိုက်ထဲဝင်ရောက်လာနေတဲ့ဒုက္ခသည်တွေအရေးနဲ့အတူအမေရိကန်သမ္မတလောင်းဖြစ်ရှင်ပြိုင်နေတဲ့ဂရေကျွဲတစ်ထေဒေါ်နယ်ထရန့်ပေါ်ထောက်ခံသူကန့်ကွက်သူတွေရဲ့အသံအမျိုးမျိုးကိုလည်းထုတ်လွှင့်ပေးသွားမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်အခုအရင်ဆုံးနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ရှားဖောင်တို့ကြီးညာပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့တနက်ပစ်ခတ်မှုအတွင်းတေဆုံးထိခိုက်ဒဏ်ရာရခဲ့သူတွေရဲ့မိသားစုကိုသမ္မတဘရက်အိုဘားမာကြာသပတေးနေ့ကတွားရောက်တွေ့ဆုံပြီးတော့အားပေးနေသိမ့်စကားပြောကြားခဲ့ပါတယ်ဒါပေမဲ့လည်းလူတွေအများအပြားတေချေရတဲ့ဒီပစ်ခတ်မှုဘာကြောင့်ဖြစ်ရတာလဲဆိုတဲ့အမေတွေကိုတော့သူအလွယ်တကူမဖြေနိုင်ခဲ့ဘူးလို့ပြောပါတယ်
I held and hugged grieving family members and parents and they asked why does this keep happening
ဒီကွေးနေတဲ့မိသားစုတွေမိဘတွေကိုကျွန်တော်ပွေဖက်အားပေးနေသိမ့်ခဲ့ပါတယ်ဘာကြောင့်အခုလိုဖြစ်ရတာလဲလို့သူတို့ကမေးကြပါတယ်အခုလိုတက်ဖြတ်မှုမျိုးတွေကိုဟန်တာနိုင်အောင်ပို့ပြီးလုပ်ပေးပါလို့လည်းတောင်းဆိုကြတယ်သူတို့ကနိုင်ငံရေးကိုစိတ်ဝင်စားပြီးပြောတာမဟုတ်ပါဘူးဒီကိစ္စကနေနိုင်ငံရေးအမျက်ထုတ်တာမျိုးကိုလည်းကျွန်တော်စိတ်ဝင်စားပါဘူးလို့သမ္မတအိုဘားမားကပြောသွားတာပါသမ္မတဥပမာနဲ့ဒုသမ္မတဂျိုးဘိုင်ဒန်တို့ဟာအမေရိကန်ပြည်ထောင်စုသမိုင်းမှာအဆိုးအဝါဆုံးဖြစ်ခဲ့တဲ့တနင်္ဂနွေနေ့ညကလိင်တူချစ်သူတွေရဲ့ night club ပစ်ခတ်မှုအတွင်းတေဆုံးခဲ့သူ49ယောက်ရဲ့မိသားစုတွေနဲ့ဒဏ်ရာရသူတွေကိုတီးကြားတွေ့ဆုံခဲ့တာဖြစ်ပါတယ်မိသားစုဝင်တွေချေကွဲမှုအတိုင်းအတာဟာပြောမပြနိုင်အောင်ကိုကြီးမားတယ်လို့လဲသမ္မတဥပမာကဒီအောင်တေဆုံးသူတွေအတွက်ပြုလုပ်တဲ့အောက်မေ့ပွဲအထိမ်းအမှတ်ပန်းငွေတော့ရောက်ပြီးတဲ့နောက်မှာသတင်းတော့တွေကိုပြောကြားသွားပါတယ်အခုလိုအတိုက်ခိုက်ခံရမှုအတွက်ညီညီညွတ်ရင်ဆိုင်ကြဖို့ပန်ကြားရင်သမ္မတဥပမာကတည်ဆုံးခဲ့တဲ့သူတွေဟာမိမိတို့ရဲ့မိသားစုဝင်တွေဖြစ်နိုင်တယ်လို့အခုပြစ်ခတ်မှုဟာတိုက်ရိုက်ထိခိုက်စေပြီးတော့နှလုံးသားတွေပါကြီးကွဲမတက်ခံစားရပါတယ်လို့လည်းပြောကြားခဲ့ပါတယ်ခင်ဗျာ
Republican Party ဘက်ကဒေါ်နယ်ထရန့်ဘယ်တော့မှသမ္မတဖြစ်မလာစေဖို့အတွက် Democratic Party ကိုစားပြုသမ္မတလောင်းဖြစ်ဖို့တေချာနေပြီဖြစ်တဲ့ Hillary Clinton နဲ့လက်တွဲလှုပ်ဆောင်သွားမယ်လို့ကိုရိုင်းကသမ္မတလောင်းဖြစ်ဖို့စူးစမ်းနေတဲ့အထက်လွှတ်တော်အမတ် Bernie Sanders ကကြားသာပတင်းနေ့မှာပြောပါတယ်ကလင်တန်ကိုထောက်ခံတာမျိုးဒါမှမဟုတ်ဒီမိုကရက်တစ်သမ္မတလောင်းရွေးပွဲကနေထွက်ပြီးဆိုတာမျိုးဆန်ဒါစ်ကပြောမသွားပေမဲ့ထရမ့်ကိုအကြီးအကျယ်အလဲထိုးဖို့ကိစ္စဟာအဓိကနိုင်ငံရေးတာဝန်ကြီးဖြစ်တယ်လို့ဆိုပါတယ်။မဲဆွဲစည်းရုံးပွဲတွေမှာတဖက်သက်တယူတန်ပြောဆိုစည်းရုံးနေသူကိုအဓိကပါတီကြီးတစ်ခုရဲ့သမ္မတလောင်းဖြစ်ကျွန်တော်တို့မလို့ချင်ပါဘူးလို့သူ့ရဲ့ပြည်နယ်ဖြစ်တဲ့ Vermont ပြည်နယ်ဘလင်တန်မြို့မှာဆန်ဒါစ်ကပြောသွားတာပါ။ထရမ့်ဟာ Hispanic အနွယ်လူမျိုးတွေမွတ်စလင်တွေအမျိုးသမီးတွေအာဖရိကနယ်ပွားအမေရိကန်နိုင်ငံသားတွေကိုပုတ်ခတ်စော်ကားပြီးကဘာကြီးပူနွေးလာနေတာကိုလည်းလှိမ့်လုံးတစ်ခုတစ်ဖြစ်သတ်မှတ်ပြောဆိုတယ်လို့ Sanders ကဆွဆွဲပါတယ်။ Washington DC မြို့တော်မှာပြီးခဲ့တဲ့အင်္ဂါနေ့ကလှုပ်ခဲ့တဲ့နောက်ဆုံးပဏာမရွေးချယ်ပွဲမှာ Clinton အနိုင်ရပြီးတဲ့နောက် Sanders နဲ့ Clinton တို့တွေ့ခဲ့ကြပါသေးတယ်။ရွေးချယ်ပွဲကနေသူထွက်အောင်မှမဟုတ်သေးပေမဲ့ပါတီညီလာခံမှာမဲတိုင်းကိုရစ်တွက်ပြီးသွားချိန်ထိဆက်နေသွားမယ်လို့ Sanders ကပြောထားပါတယ်။ဒါပေမဲ့လည်းတကယ်တော့ Clinton ကသမ္မတလောင်းဖြစ်ဖို့လိုအပ်တဲ့ပါတီညီလာခံကိုယ်စားလှယ်ထောက်ခံမဲ့အရေးအတွေ့ရထားပြီးသားဖြစ်ပါရဲ့ရှင်
။ Syria နိုင်ငံတောင်ပိုင်းမှာ IS စစ်သွေးကြော်တွေနဲ့တိုက်နေတဲ့သဘုံတပ်ဖွဲ့တွေကို Russia စစ်လေယာဉ်တွေကဘုံကျဲတိုက်ခိုက်ခဲ့တယ်လို့ American ထိပ်တန်းအရာရှိတဦးကပြောပါတယ်။ဒီထဲမှာ American ကအထောက်ပံ့ပေးထားတဲ့သဘုံတပ်ဖွဲ့တွေလည်းပါဝင်ပါတယ်။ Russia တိုက်လေယာဉ်တွေက Syria, Iran နဲ့ Jordan နယ်စပ်တလျှောက်က L10 ဒေတာမှာလှုပ်ရှားမှုမရှိတာအချိန်တော်ကြာရှိသွားခဲ့ပြီဖြစ်ပြီးရုရှားဘက်ကဘလို့ရွေချက်နဲ့ဘုံကျဲခဲ့တယ်ဆိုတာထူးဆိုးရင်စရာဖြစ်လာနေတယ်လို့အမည်မဖော်လိုတဲ့အဲ့ဒီအမေရိကန်တာဝန်ရှိသူကပြောပါတယ်ရုရှားဘက်ကဘာကြောင့်ဒီလိုလုပ်တယ်ဆိုတာကိုကျွန်တော်တို့ဖြေရှင်းချက်တောင်းသွားမှာဖြစ်ပြီးနောက်ထပ်ဒီလိုမဖြစ်ဖို့အတွက်အမကန်ချက်တောင်းဆိုသွားမှာဖြစ်တယ်လို့လည်းသူကကြာသပတေးနေ့မှာပြောကြားလိုက်ပါတယ်ပြီးခဲ့တဲ့ကာလတွေအတွင်းစီးရီးယားရေးကိစ္စမှာရုရှားရဲ့ပအဝင်ပတ်သက်မှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကအမြဲတမ်းဝေဖန်လေးရှိပြီးရုရှားဟာစီးရီးယားသမ္မတဘရှားအာဆတ်အာနာခိုင်မာအောင်အထောက်ကူပေးနေတယ်ဆိုပြီးတော့လဲဆိုပြီးရုရှားတပ်ဖွဲ့တွေနဲ့အတူတွဲလို့ဖို့ညှဉ်းဆန်ခဲ့ပါတယ်။ကြာသပတေးနေ့ကဒီဘုံကျဲတိုက်ခိုက်မှုကြောင့်အမေရိကန်နဲ့ရုရှားငကိုကလေးကတင်းမာနေတဲ့ဆက်ဆံရေးအပေါ်စမ်းသပ်မှုတစ်ခုဖြစ်လာနိုင်ပြီးတော့အခုနှစ်အစောပိုင်းကသုံးနိုင်ငံကြားအပြစ်ခတ်ရစေးသဘောတူစာချုပ်ကိုရုရှားနဲ့စီးရီးယားနိုင်ငံအနေနဲ့လေးစားဖို့နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပြီးတရားကြားမှာအခုလိုဖြစ်လာခဲ့တာပါ။အချိန်ထဲမှာပဲစီးရီးယားပြည်တွင်းစစ်ပေါ်သမ္မတဥဘာမအစိုးရရဲ့ကင်တွယ်ပုံနဲ့ပတ်သက်ပြီးတော့နိုင်ငံသားဝန်ကြီးဌာနကတာဝန်ရှိသူ90ကလက်မှတ်ထိုးဝေဖန်ထားတဲ့တန်တမာအဆက်အသွယ်ကြီးနားနဲ့ပတ်သက်ပြီးတော့လည်းနိုင်ငံသားဝန်ကြီးဌာနကအတည်ပြုလိုက်ပါတယ်ဒီထဲမှာစီးရီးယားအစိုးရကိုပြစ်မှတ်ထားပြီးလေကြောင်းကနေတိုက်ခိုက်တာတွေလုပ်ဖို့တောင်းဆိုထားပါတယ်ခင်ဗျာ
အသက်42နှစ်အရွယ်ပြည်တိုင်လွတ်တော်မှာလှုပ်ကြံတက်ဖြတ်ခံရမှုဟာလက်ရရင်အမျိုးသားဝါဒီတို့ရဲ့လက်ချက်မကင်ဘူးလို့ယူဆနေတာနဲ့ပတ်သက်လို့အင်္ဂလန်မြောက်ပိုင်းယော့ရှဲနယ်ကအမှုစစ်ရဲအရာရှိတွေကတော့အတည်ပြုပြောဆိုတာမျိုးမရှိသလိုညင်းဆိုတာလည်းမရှိပါဘူးတိုက်ခိုက်သူဒေသခံအမျိုးသားအသက်52နှစ်အရွယ်သောမတ်မေယာဟာပြည်တိုင်နိုင်ငံဟာပထမဖြစ်ရမယ်လို့၃ချိန်အော်ဟစ်ပြီးကလေးနှစ်ယောက်မိခင်ဖြစ်တဲ့လွတ်တော်အမကိုတနားနဲ့သုံးချက်ပြည့်ဓာတ်နဲ့ထိုးပြီးသွေးတလင်းလင်းဖြစ်နေချိန်မှာစပင်ကိုဆွဲခေါ်သွားတဲ့အကြောင်းမျက်မြင်တွေ့ခဲ့သူတွေကပြောပါရယ်အင်္ဂလန်ကိုဥရောပတဲ့ကနေခွဲထွက်ဖို့နှစ်အတော်ကြာမဲဆွယ်စည်းရုံးမှုတွေလုပ်နေတဲ့ဗြိတိန် First လို့ခေါ်ဆိုတဲ့လက်ရာရင်နိုင်ငံရေးပါတီငင်ကတော့ဥရောပကိုလိုလားတဲ့လွတ်တော်အမအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးသူတို့အနေနဲ့ပါဝင်ပတ်သက်မှုမရှိသလိုတိုက်ခိုက်မှုကိုလည်းရှုံချခဲ့ကြပါတယ်ရရဲ့ဆက်ဆက်တပ်ဖြတ်မှုကျူးလွန်ခဲ့တဲ့အကြောင်းရင်းကိုဖော်ထုတ်နိုင်ဖို့ရဲတပ်ဖွဲ့ကစ조사နေသလိုစုံစမ်းစစ်ဆေးသူတွေကတော့ပုံစံမျိုးနဲ့စုံစမ်းနေကြပါတယ်တိုက်ခိုက်သူဟာလက်ရရင်အဖွဲ့တွေနဲ့ဆက်နွယ်မှုရှိတယ်လို့စွပ်စွဲတာကိစ္စရောသူ့ရဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးနောက်ခံကိစ္စတွေကိုပါစုံစမ်းစစ်ဆေးနေတယ်လို့ယော့ရှဲနဲ့ရဲတပ်ဖွဲ့နဲ့နှီးစားသူတွေက VOA ကိုအတည်ပြုပြောဆိုပါတယ်ရှင်
ဒီဘေးကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝေကနေတောက်ကြနေညနေခင်းနောက်ဆုံးရသတင်းတွေကိုကြီးညာပေးနေပါတယ်မြန်မာနိုင်ငံမှာဆိုးရသစ်တက်လာပြီးနောက်ပထမဆုံးအကြိမ်ဖြစ်ရောက်လာတဲ့ပြည်သက်နိုင်ငံသားရေးဝန်ကြီးယောင်မော့အေဟိုးဟာမြန်မာသမ္မတဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်စတဲ့ထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။၃ရက်ကြာမြန်မာပြည်ခီးစဉ်အစမှာမြန်မာနိုင်ငံသားရေးဝန်ကြီးတော်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံစဉ်မှာတော့မြန်မာနိုင်ငံရေးအခြေအနေနဲ့ပတ်သက်လို့အပြန်အလှန်အမြင်ချင်းဖလှယ်ခဲ့ကြတယ်လို့လည်းပြည်သက်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။
L'échange que j'ai eu avec elle était très clair. C'est elle qui gouverne. Elle a d'ailleurs la légitimité pour le faire puisqu'elle a gagné très
largement. Alors, mien jin phle ga ja de kaisa ri ga lo shin ma de tai bi go de ge au chou ni da tu ba. Yue khaw pwe ma a pyat tat anan ya tha de twat tu ma di lo lou pai kwen le shi ba de. Chain ne ma be pagadi nai ngai yi a chi ni ya sit tat ha lwat daw ma 25 ya kai nou ni ya yu tha ba de. Su ya de ma le pa ni ba de de. Da mae le a twin ku pyaw mu ri aw mien nai mae ala la kaung de shi de lo.ကျွန်တော်ယုံကြည်ပါတယ်ဆိုပြီးတော့သူကပြောသွားတာပါဒါပြင်မြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်ကူညီပေးဖို့အစဉ်အသင့်ရှိတယ်လို့လည်းပြည်သက်နိုင်ငံသားဝန်ကြီးကပြောပါတယ်ပြည်သက်နိုင်ငံအနေနဲ့မြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်ယူရိုတန်း100ကူညီပေးသွားဖို့ရှိတယ်လို့လည်းသူကပြောပါတယ်အခုလိုပြည်သက်နိုင်ငံရဲ့အကူအညီနဲ့ပတ်သက်လို့ပူရဲသတင်းစာရှင်းလင်းပွဲအတွင်းမှာဒေါက်ဆန်းစုကြည်ကလည်းကျေးဇူးတင်စကားပြောကြားခဲ့ပါတယ်ဆူအာတစ်ကိုထောက်ခံအားပေးဖို့နဲ့ပြင်သစ်နဲ့မြန်မာနိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေမြင့်တင်ဖို့မြန်မာနိုင်ငံကိုရောက်ရှိလာတဲ့ပြင်သစ်နိုင်ငံသားရေးဝန်ကြီးဟာဒီခီးစဉ်အတွင်းမှာပြည်ထောင်စုလွှတ်တော်နာယကမန်းဝင်းခိုင်တန်းတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့အပြင်ပြင်သစ်စီးပွားရေးလုပ်ငန်းရှင်တွေနဲ့တခြားအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံသွားဖို့ရှိပါတယ်ခင်ဗျာ
ကျောက်ပြည်မကြီးမှာလာတွေနဲ့ဂျီဖန်စီထိမ့်သိမ်းခံရပြီးပြန်လို့မြောက်လာတဲ့ဟောင်ကောင်ကစာအုပ်ထုတ်ဝေသူတူကသူဖန်စီထိမ့်သိမ်းခံရချိန်အတွင်းစစ်ဆေးမြင်းမြန်းခံရပုံတွေကိုဖွင့်ချပြောဆိုလိုက်ပြီးတဲ့နောက်မှာတော့တရုတ်အစိုးရရဲ့လှုပ်ရွက်ကိုမကျေနပ်ကြတဲ့ဒီမိုကရေစီရေးတကြွလှုပ်ရှားသူတွေဒီကနေ့ဟောင်ကောင်မှာစုဝေးဆန္ဒပြကြပါတယ်။စာအုပ်ထုတ်ဝေသူလမ်ဝင်းခီကသူထိမ့်သိမ်းခံရစဉ်သူကြုံတွေ့ခဲ့ရတဲ့အဖြစ်အပျက်တွေကိုကြာသပတေးနေ့ကသတင်းစာရှင်းလင်းပွဲမှာထုတ်ပြောသွားတာပါ။သူဟာတရုတ်နိုင်ငံရေးထိပ်တန်းအတိုင်းဝိုင်းကြောင်စိတ်ဝင်စားစရာစာအုပ်တွေကိုအလေးထားထုတ်ဝေတဲ့ထုတ်ဝေသူတူဦးနဲ့နှိစက်နေတဲ့သူ၅ဦးတည်းကတူဦးဖြစ်ပါတယ်။ပြီးခဲ့တဲ့နေ့ကသူ ကျောက်အနာပိုင်တွေကသူ့ကိုဖမ်းဆီးပြီးရှန်ဟိုင်းမြို့အနီးကမြို့တစ်ခုကိုရထားနဲ့ခေါ်ဆောင်သွားတဲ့ဆက်သုံးနာရီခီးစဉ်တခြားမျက်လုံးတွေကိုအဝတ်နဲ့စီးထားတဲ့အကြောင်း အဲ့ဒီနောက်အခန်းတစ်ခုထဲမှာတလကြာတီးကြာချုံနောင်ထားပြီးတဲ့အနာပိုင်တွေကစစ်ဆေးမြင်မြန်ခဲ့တဲ့အကြောင်းလမ်ကပြောပါရတယ်။တရုတ်ပြည်မှကြီးမှာဖြန့်ဝေခွင့်မရှိတာကြောင့်ဟောင်ကောင်ကိုလာတဲ့တရုတ်ခီးသွားတွေကြားရေပန်းစားတဲ့သူ့ကုမ္ပဏီကထုတ်ဝေတဲ့စာအုပ်တွေကိုရေးသားသူစာရေးဆရာတွေနဲ့ဝယ်ယူသူတွေနဲ့ပတ်သက်တဲ့အချက်အလက်အသေးစိတ်ကိုတဲ့အနာပိုင်တွေကမြင်မြန်ခဲ့တယ်လို့
်းစည်းနေတာနဲ့ပတ်သက်ပြီးတော့လူခွင့်ကျွမ်းကျင်သူတွေကဝေဖန်လိုက်ပါတယ် IS Islamic စစ်သွေးကြွတွေရဲ့လက်ချက်လို့တန်ရရှိရတဲ့ရဲရဲဆက်ဆက်တပ်ဖြတ်မှုတွေအပေါ်ရုတ်တရက်အပြင်းထန်တုံ့ပြန်တဲ့အနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရကလူ1000ကျော်ကိုဖမ်းဆီးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်ဒါပေမဲ့နယူးယောက်အခြေစိုက် HRW လို့ခေါ်တဲ့လူခွင့်ရေးစောင့်ကြည့်အဖွဲ့ကဒီလူတွေကိုစုံစမ်းစစ်ဆေးမှုတွေအပြည့်အဝလုပ်ပြီးရရှိလာတဲ့အချက်တွေပေါ်အခြေခံပြီးဟန်စီတယ်လို့မထင်သလိုဒီလိုလုပ်တဲ့အတွက်လည်းနိုင်ငံတွင်းမှာဖြစ်နေတဲ့အကြမ်းဖက်မှုတွေကိုတိတိကျကျရှော့ချနိုင်လိမ့်မယ်လို့မယုံကြည်ကြောင်းပြောကြားလိုက်ပါတယ်ခင်ဗျာ
ပြင်သစ်နိုင်ငံမှာကျင်းပနေတဲ့ Euro 2016ဘောလုံးပွဲရဲ့ကြာတာပရင်းကနောက်ဆုံးကစားခဲ့တဲ့ပွဲမှာတော့ဂျာမနီနဲ့ပိုလန်တို့တရေကျပြီးတော့ယူကရိန်းအသင်းကအုပ်စုအဆင့်ကနေထွက်လာရပါတယ်ရှင်
တောက်ကြနေနေကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ရှာဖောင်းတို့ကြီးညာပေးခဲ့တာပါအခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VO Internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ဖန်ယူနိုင်နိုင်ကြပါလိမ့်ရှင်အခုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုစတိုက်ထုတ်လွှင့်ပေးသွားပါတော့မယ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်ကူညီပေးဖို့အဆင့်သင့်ရှိတယ်လို့ပြင်သစ်နိုင်ငံသားရေးဝန်ကြီးယွန်မတ်အေဟိုကဒီကနေ့နေပြည်တော်နိုင်ငံသားရေးဝန်ကြီးရုံးမှပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောသွားခဲ့ပါတယ်မြန်မာပြည်သူတွေရွေးကောက်တင်မြှောက်ထားတဲ့အစိုးရအသစ်ကိုထောက်ခံအားပေးဖို့ပြင်သစ်နိုင်ငံသားရေးဝန်ကြီးကမြန်မာပြည်ကိုရောက်နေတာဖြစ်တယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူကလည်းပြောပါတယ်ဒီသတင်းအပြည့်စုံကို VOA သတင်းတောက်မမမြင့်ခိုင်ကတင်ပြပေးထားပါရှင်
မြန်မာပြည်ကို3ရက်ကြာရောက်ရှိနေတဲ့ပြင်သစ်နိုင်ငံသားရေးဝန်ကြီးယွန်မော့ခ်အေးဟိုဟာဇွန်လ18ရက်နေ့မှာနိုင်ငံတော်သမ္မတဦးထင်ကျော်မြန်မာနိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်တို့နဲ့တွေ့ဆုံခဲ့ပါတယ်ပြင်သစ်နိုင်ငံသားရေးဝန်ကြီးနဲ့မြန်မာနိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်တို့တွေ့ဆုံချိန်မှာမြန်မာငြိမ်းချမ်းရေးဖြစ်စဉ်အကြောင်းဆွေးနွေးခဲ့ကြပြီးပြင်သစ်နိုင်ငံအနေနဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်အကူအညီပေးဖို့အဆင့်သင့်ရှိတယ်လို့ပြင်သစ်နိုင်ငံသားရေးဝန်ကြီးယွန်မော့ခ်အေးဟိုကနေပြည်တော်နိုင်ငံသားရေးဝန်ကြီးရုံးမှပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
။ Tout et nous respectons le rôle et l'action des autorités birmanes et de madame Aung San Suu Kyi.
ဒေါက်ဆန်းစုကြည်ဦးစည်းဦးဆောင်ပြုနေတဲ့ညီညာရေးလုပ်ငန်းစဉ်အကြောင်းဆွေးနွေးခဲ့ကြပါတယ်။ဒေါက်ဆန်းစုကြည်နဲ့သူ့အစိုးရဖွဲ့ကချမှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုကျွန်တော်တို့လေးစားအသိအမှတ်ပြုရတယ်။ဒါတွေဟာအတော်လေးခက်ခဲခဲလုပ်ရမယ့်ကိစ္စပါ။အမျိုးသားပြည်လည်တင်မြေအတွက်ညီညာရေးလုပ်ငန်းစဉ်တွေအတွက်လိုအပ်တဲ့အကူအညီမှန်သမျှကိုဒေါက်ဆန်းစုကြည်နဲ့သူ့ဆွေအဖွဲ့ကတောင်းခံလာလို့ရှိရင်ကျွန်တော်တို့ဘက်ကကူညီဖို့အတွက်အမြဲအသင့်ရှိပါတယ်။ဒေါက်ဆူရဲ့စိတ်ရှည်တိခတ်မှုနဲ့ပိုင်းဖြတ်မှုတွေနဲ့အတူခက်ခဲတဲ့အမျိုးသားပြန်လည်တင့်မြဲရေးလုပ်ငန်းစဉ်တွေကိုဆောင်ရွက်သွားနိုင်လိမ့်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။တတိခွန်အားတွေဂုံသိက္ခာတွေနဲ့အတူဒီငင်းငယ်လုပ်ငန်းတွေဆောင်ရွက်နေတဲ့အပေါ်မှာကျွန်တော်တို့လေးစားအသိအမှတ်ပြုရပါတယ်
။ပြင်သစ်နိုင်ငံအနေနဲ့မြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်ယူရိုတန်းနေရာကူညီပေးသွားဖို့လည်းရှိတယ်လို့ပြင်သစ်နိုင်ငံသားရေးဝန်ကြီးကသတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောဆိုသွားပါတယ်။အခုလိုပြင်သစ်နိုင်ငံရဲ့အကူအညီနဲ့ပတ်သက်လို့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းဒေါက်ဆန်းစုကြည်ကလည်းကျေးဇူးတင်စကားပြောခဲ့ပါတယ်
။ကျမတို့ကယဉ်ကျေးမှုဘက်မှလည်းမကပါဘူး။ဖွံ့ဖြိုးရေးဖွံ့ဖြိုးတည်တည်ရေးဘက်မှနိုင်ငံရေးဘက်စီးပွားရေးဘက်မှလည်းပြင်သစ်နိုင်ငံကကျမတို့ဒီဆိုင်မမအကူအညီအပိကြရာကြောင့်လို့ဒီဟာကိုဒီချိန်မှကျမတို့ကျေးဇူးတင်တယ်လို့ပြောနိုင်တယ်လို့အင်တာမှကျမဝင်တာပါ
။ပြင်သစ်နိုင်ငံသားကြီးဝင်ကြီးဟာအစိုးရအသစ်ကိုထောက်ခံအားပေးဖို့နဲ့ပြင်သစ်မြန်မာနိုင်ငံသားပူးပေါင်းဆောင်ရွက်မှုတွေကိုမြင့်တင်ဖို့မြန်မာနိုင်ငံကိုလာရောက်တာဖြစ်တယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကပြောရေးဆိုခွင့်ရှိသူဦးကျော်စေရကပြောပါတယ်
။အနည်းချုပ်မဲ့ဆိုတော့ဒါတိကျအစိုးရကိုထောက်ခံအပြေးကြောင်းနောက်ခါနိုင်ငံသားမှရှိရပူးပေါင်းဆောင်ရွက်မှုတွေနဲ့နောက်တစ်ခါဒီပူးပေါင်းဆောင်မှုဆိုတာ bilateral ဆက်ဆံရေးကိုဒီအခြားပူးပေါင်းဆောင်မှုတွေကိုမြင့်တင်ဖို့ကိစ္စအဓိကပါပဲ။
ပြင်သစ်နိုင်ငံသားရေးဝန်ကြီးရဲ့အခုတစ်ခေါက်မြန်မာပြည်ခီးစဉ်မှာနှစ်နိုင်ငံကြားတိကျ MOU လက်မှတ်ရေးထိုးဖို့မရှိပေမဲ့ပြင်သစ်နိုင်ငံအနေနဲ့မြို့ပြစီမံကိန်းဖွံ့ဖြိုးတိုးတက်ရေးရေရင်းမြစ်နယ်ရေစိုးတန့်စင်ရေးယဉ်ကျေးမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးစတဲ့ကိစ္စတွေမှာထောက်ပံ့ကူညီပေးဖို့ရှိတယ်လို့ဦးကျော်စေရကဆက်ပြောပါတယ်ပြင်သစ်နိုင်ငံသားဦးဝင်ကြီးရဲ့၃ရက်ကြာမြန်မာပြည်ခီးစဉ်မှာ young Zulu Lodo Nayaga, Manwin Kaitan, Tamro Gagui, Uzijo, Bojo Muji, Mayo Lai, Yangong Dai Winjijo, Upio Mende in Pien, Pinta Siwa Long and Shinui, a char so yam hode, Puesi Rinele, Dwiso Moshi Varishin.
ပြင်သစ်နိုင်ငံသားရေးဝန်ကြီးရဲ့မြန်မာပြည်ခီးစဉ်အကြောင်းကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့မမြင်မြင်ခံပြောပြသွားတာပါအခုဗြိတိသျှကောင်စီ
20
Well, this exhibition marks 70 years since the British Council first arrived.
ဒီပြပွဲဟာဗြိတိသျှကောင်စီအနေနဲ့မြန်မာနိုင်ငံကိုရောက်ရှိခဲ့တာနှစ်ပေါင်း86ထိမှန်နေနဲ့လှုပ်တာပါ။ထောင်960လေးချောက်ခုနှစ်ကတည်းကဗြိတိသျှကောင်စီတာဝန်ရှိသူတွေဟာမြန်မာနိုင်ငံကိုပထမဆုံးရောက်ရှိခဲ့တာဖြစ်ပြီးတော့အဲ့ဒီနောက်နှစ်နည်းငယ်အတွင်းမှာပထမဆုံးဗြိတိသျှကောင်စီရုံးကိုရန်ကုန်မြို့မှာဖွင့်လှစ်ခဲ့ပါတယ်။ဒါကြောင့်လဲအခုလိုနှစ်ပတ်လည်ပွဲကျင်းပတာဖြစ်
ပြပြထားပြီးသူတို့ရဲ့အထင်ကရစကလုံးတွေကိုဓာတ်ပုံနေတဲ့ကွာပြတ်တာထားတာပါ။ဒါအပြင်သူတို့ကိုယ်တိုင်ပြပြထားတဲ့ဘွားတွေအကြောင်းကိုလည်းတစုတစည်းတဲ့စာအုပ်ထုတ်ဝေထားပါတယ်။အခုလို290ပြည့်အခမ်းအနားမှာပြည်ထရှာကောင်စီနဲ့ပတ်သက်တဲ့အကြောင်းအရာတွေမပြောဘဲမြန်မာလူမျိုးတွေကထင်ရှားအောင်မြင်သူတွေရဲ့ဘဝကောက်ချောင်းတွေကိုအဓိကစောင်းပေးပြခဲ့ပါတယ်။ပြပွဲလာတဲ့လူငယ်နှစ်ဦးကတော့ဒီပုဂ္ဂိုလ်တွေရဲ့ဘဝကောက်ချောင်းဟာသူတို့ရဲ့အထွတ်အတူယူစရာဖြစ်တယ်လို့ပြောပါတယ
်။ဒီလိုပွဲတွေတော့ကောင်းပါတယ်။အော်အခုကတွေ့ရတာလေအကုန်လုံးအရွယ်ဆုံးရဲ့ live story လေးကိုပြန်ပြီးရေးထားတာသူရေးထားဟိုကစာသားလေးနဲ့ဖတ်ရတော့တော်တော် impress ပြန်မကောင်းပါဘူ
း။ဟုတ်ကဲ့ညီမတို့လိုချင်နေခင်ဗျာ
။အော်သူတို့လေတကယ်လုံးပြီးတော့တော့တကယ်ရေးထားတော့လေဖတ်လို့ကောင်းဘူး။အားကြေ။အားကြေ
။ဟုတ်ဒီပြပွဲမှာပြသထားတဲ့မတူညီတဲ့ခေတ်ကာလ၃ခုရဲ့လူတွေရဲ့အကြောင်းကိုတွေ့မြင်ခြင်းအပြင်မြန်မာနိုင်ငံရဲ့ခေတ်ကာလဖြတ်တန်းမှုတွေအကြောင်းသိရှိမှဖြစ်တယ်လို့ Garrett McKenzie ကပြောပါတယ်
။ It's very interesting because when you interview people of different ages and you put their stories in chronological order
ဒါတကယ်ကိုစိတ်ဝင်စားဖို့ကောင်းပါလေ။အသက်အပိုင်းခြားမတူတဲ့လူပုဂ္ဂိုလ်တွေကိုတွေ့ဆုံမေးမြန်းကြည့်ရင်ခေတ်ကာလတမိုင်းကြောင်းအလိုက်စိတ်ဝင်စားစရာတွေတွေ့ရမှာပါ။ဒီနိုင်ငံရဲ့တမိုင်းကြောင်းတွေကိုသူတို့ပြောပြနိုင်ပါလိမ့်မယ်။ဒါကြောင့်အရင်ဆုံးဥတော်ကောင်းတဲ့ဇနန်းတွေကိုကြည့်လိုက်ပါလေ။သူတို့အနေနဲ့ပညာရေးနဲ့ပတ်သက်လို့ကြိုးပမ်းခဲ့တာတွေ၊စိန်ခေါ်ချက်တွေနဲ့အကန့်အသတ်တွေကြားထဲကနေရင်းချမ်းရေးအတွက်ဆောင်ရွက်ခဲ့တာတွေတွေ့ရမှာပါ။ဒီနောက်တော့ဒီမိုကရေစီရေးလှရှားသူတွေ၊နိုင်ငံရေးကျင်းသာဟောင်းတွေ၊ပြည်ပရောက်လှရှားသူတွေပါဝင်ပါလေ။ဒီနေ့ကာလဆိုရသည့်လက်ထက်လွတ်တော်ကိုယ်စားလှယ်ဖြစ်လာသူတွေလည်းပါပါလေ။နောက်ဆုံးမှာတော့ဒီနိုင်ငံရဲ့အနာဂတ်အတွက်ရည်မှန်းချက်ရှိတဲ့လူငယ်တယောက်အကြောင်းပါ။ကျွန်တော်အထင်အခုလိုတစုတဝေးတဲ့လူများရဲ့အကြောင်းအရာတွေကိုသိခွင့်ရတာဟာနှစ်ပေါင်း90ကျော်အတွင်းတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာတွေကိုပြသထားသလိုပါပဲ
မြန်မာနိုင်ငံရဲ့နိုင်ငံတော်အတိုင်ပင်ခံလက်ဖြစ်အစိုးရတစ်ကိုပဲ့ကိုင်လှုပ်ရှားနေသူတူလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ရဲ့စကားတစ်ခုဖြစ်တဲ့အတိတ်ဆိုတာပြင်ဆင်လို့မရဘူးဒါပေမဲ့အနာဂတ်ကတော့ကိုလိုချင်တဲ့ပုံစံအတိုင်းပုံဖော်နိုင်ဖို့ကိုယ့်လက်ထဲမှာရှိနေတယ်ဆိုတဲ့စကားကိုဒီပွဲမှာပြသခဲ့ပါတယ်ပြပွဲကိုတော့ရန်ကုန်မြို့ပြည်ထောင်စုကောင်စီမှဂျွန်လ9ရက်နေ့ကနေပြီးတော့30ရက်နေ့အထိခင်းကျင်းပြသထားမှာဖြစ်ပါတယ်ခင်ဗျာ
ပြည်ထောင်စုကောင်စီမြန်မာပြည်မှာစတင်ရောက်ရှိခဲ့တဲ့နှစ်90ပြည့်အထိမ်းအမှတ်ပွဲအကြောင်းကိုထက်အောင်ပြောပြသွားတာပါမကြာခင်မှာတော့အမေရိကန်သမ္မတလောင်းဖြစ်ရှင်ပြိုင်နေတဲ့ Republican Party ဘက်ကဂရေကျွဲတထိပ်ပေါ်သဘောထားတွေနဲ့အတူဥရောပကိုဝင်ရောက်လာနေတဲ့ဒုက္ခတွေအရေးတွေကိုလည်းပြောပြပေးသွားဖို့ရှိပါတယ်အခုရင်တော့စနေနေ့ညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင်
ကျင်းပနေတဲ့လူခွင့်ရင်းနဲ့လူကုန်သိခါနိုင်ငံတကာရုပ်ရှင်ပွဲတော်ဖွင့်ပွဲမှာ Twilight Over Burma ဆိုတဲ့ရုပ်ရှင်ကိုပြသခွင့်ပိတ်ပင်ခံရပါတယ်။နိုင်ငံမှာအရင်ကဖြစ်ခဲ့မှုတွေကိုမပြောရ၊မရေးရ၊မပြရလို့ပိတ်ပင်တာဟာကုန်သိခါကြီးမာပြီးကမ္ဘာကလေးစားရတဲ့နိုင်ငံတစ်ခုဖြစ်လာအောင်တည်ဆောက်တဲ့နေရာမှာတကယ်ပဲအထောက်အကူဖြစ်စေပါသလား။ အတိတ်ဖြစ်ရတွေကိုအမှန်တိုင်းပွန့်ပွန့်လင်းလင်းထုတ်ဖော်ရှင်းလင်းပြီးသင်ခန်းစာယူတာကပိုမကောင်းပေဘူးလားကျွန်တော်တို့သောတာရှင်တွေဘယ်လိုများမြင်ကြပါသလဲအခုလာမယ့်စနေညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။အောင်ဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ VOA American တန်ကနေထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနိုင်ငံတကာသတင်းလွှာတွေဘက်ကိုအလှည့်ပေးပါတော့မယ်ရှင်။အမေရိကန်ပြည်ထောင်စုမှာ Republican Party ဘက်ကသမရလောင်းဖြစ်ဖို့တည်ကြသလောက်ရှိနေတဲ့ဂရေကျွဲတတိယ Donald Trump ဟာနိုင်ငံရေးမှာထင်ပေါ်လာတာနဲ့အမျှ New York မြို့ကသူပိုင်ဆိုင်တဲ့ Trump Power Tower ကလည်းလူအများအယုံစိုက်လာစရာဖြစ်နေပါတယ်။ကမ္ဘာလှည့်ခရီးသွားတွေအလဲပတ်အများဆုံးနေရာတစ်ခုဖြစ်တဲ့ New York မြို့ရဲ့ Fifth Avenue လမ်းမကြီးပေါ်ကမိုးမျောတိုက်ကြီးကိုရောက်လာတဲ့သူတွေထဲမှာအင်ချက်မြေလုပ်ငန်းရှင် Trump ကိုထောက်ခံသူ၊ကန့်ကွက်သူအမျိုးမျိုးပါဝင်ကြတဲ့အကြောင်း AFP သတင်းဆောင်ပါကိုအခြေခံပြီးတော့ Mark Kimpu တွေကပြောပြပါမယ်ရှင်။
အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကြီးမှာကမ္ဘာလှည့်ခီးသွားတွေအများဆုံးလာရောက်လည်ပတ်ကြတဲ့နေရာတွေအများပြားရှိပါတယ်။ဒီအထက်မှာ Republican Party သမ္မတလောင်းဖြစ်လာဖို့တည်ကြသလောက်ရှိနေတဲ့အင်ချန်မြေလုပ်ငန်းရှင်ဘီလီယံနာတတိယကြီး Donald Trump ရဲ့ Trump Tower ကတော့လောလောဆယ်ခီးသွားတွေကိုဆွဲဆောက်ဆုံးနေရာတစ်ခုဖြစ်နေပါတယ်။တရုတ်နဲ့ဥရောပနိုင်ငံတွေကခီးသွားတွေကနေအမေရိကန်တခြားပြည်နယ်တွေကနေလာကြတဲ့ခီးသွားတွေ Israel စေကျော်တပ်တွေအစုံခီးသွားမျိုးစုံကိုတွေ့နိုင်ပါတယ်။အရေးကားတဲ့ပုံပြီးလာရောက်လဲပတ်သူတွေနဲ့စီကားနေတဲ့ Trump Tower ကိုရောက်လာတဲ့သူတွေတဲကတချို့ကတော့သူတို့ဟာ Trump ရဲ့မဲဆွယ်စည်းရုံးမှုတွေအောင်မြင်အောင်ထောက်ခံဖို့တသက်အတွက်လာကြတာလို့ဆိုပါတယ
် We came here specifically to get some Trump apparel specifically from his building obviously when you buy from here a lot of the proceeds go to the campaign
ကျွန်တော်ဒီလိုရောက်လာတာပါဒီလိုဝယ်ယူလာတွေကနေရတဲ့ကျိုးမြတ်အများစုကသူ့ရဲ့မဲဆွယ်လို့ရှာမှုတွေအတွက်သုံးပါပဲလေဆိုတော့အမေရိကန်ပြည်ထောင်စုကိုမှတ်ကန်တဲ့လမ်းကြောင်းပေါ်ပြန်ရောက်ဖို့ဆိုရင်ဘလုံနည်းနဲ့ပဲဖြစ်ဖြစ်ကျွန်တော်တို့ကထောက်ခံအားပေးရမှာပါ
ပန်းရောင်တွေတဖိတ်ဖိတ်လက်နေတဲ့အထက်68ထပ်ပါမိုးပျော်တိုက်ကြီးရဲ့အပေါ်ဆုံးမှာတော့ Trump နဲ့သူ့ရဲ့စနီးတို့နေထိုင်ကြပါတယ်ကျန်တဲ့နေရာတွေကတော့ Trump ရဲ့သမ္မတဖြစ်ရေးမဲဆွယ်စည်းရုံးမှုတွေအတွက်အဓိကကျတဲ့လုပ်ငန်းတွေဈေးဆိုင်အပြိုးပြိုးနဲ့စားတောက်ဆိုင်တွေလူတွေတိုက်ခတ်တွေရှိပါတယ်အစအဦးအတွင်းမှာတော့ဖတ်သားကိုအသုံးပြုပုံဖော်ထားတဲ့အတုပညာလက်ရာတွေ၊ရွှေပန်းခတ်ရွှေကနုတ်လက်ရာတွေ၊တိုင်ကြီးကြီးတွေ၊ခရစ်စတယ်ဘီစာကြီးတွေကိုခက်ခက်လာလာတွေ့ရပါပါ။ဒီအစအဦးကြီးတဲ့ပါပဲမစ္စတာထရမ့်ကအမေရိကန်သမ္မတဖြစ်လာဖို့အတွက်ပါတီတွေသမ္မတလောင်းရှင်းပြိုင်မှုတွေမှာသူပါဝင်အရွေးခံတော့မယ်ဆိုပြီးတော့အစတင်ကြေညာခဲ့တာပါ။ထရမ့်ကိုတွေ့ခွင့်ရဖို့တတိယကိုထိုက်ဆောက်နိုင်တယ်လို့ဆိုတဲ့အီတလီနိုင်ငံကခီးသွားသူကတော့ထရမ့်အမေရိကန်သမ္မတဖြစ်လာဖို့မျှော်လင့်နေပါတယ်
။And I think if the America want to change Donald Trump must be the next president
American ပြည်တော်စုအနေနဲ့အပြောင်းလဲလိုချင်တယ်ဆိုရင်နောက်တက်မဲ့သမ္မတဟာ Donald Trump ဖြစ်ရပါလိမ့်မယ် Hillary Clinton ကဘာအပြောင်းလဲမှလုပ်နိုင်မှာမဟုတ်ပါဘူး
ဒီတရားကိုရောက်လာတဲ့သူတိုင်း Trump ကိုထောက်ခံတာတော့မဟုတ်ပါဘူး Philadelphia မြို့ကအလဲရောက်လာတဲ့ Ray Federer ကဆိုရင် Trump ကိုအယုတ်ကြီးမရှိပါဘူ
း Oh yeah you just got to give him the finger occasionally you know fuck Trump
သူရခနာဆဲပေးဖို့လိုပါတယ်ပွမွလင်းနေမယ်ကျွန်တော်ကတော့သူ့ကိုဆဲတယ်သူကဒီတိုင်းပြည်ကိုဥဆောင်တဲ့သူတယောက်မဟုတ်ပါဘူ
း Trump ကိုထောက်ခံသူတွေရောမထောက်ခံတဲ့သူတွေရောလာရောက်ကြတဲ့နယူးယောက်မြို့လေက Trump Tower အစဦးကြီးထဲမှာ Trump နဲ့ပတ်သက်တဲ့လက်ဆောင်ပစ္စည်းအမျိုးမျိုးကိုရနိုင်ပါတယ် Trump Bar ဆိုင် Trump Coffee ဆိုင် Trump စားတောက်ဆိုင်တဲ့အရောက်ဆိုင်အမျိုးမျိုးရှိတဲ့ဒီအစဦးကြီးထဲမှာအရေးကြီးတဲ့အစ်မြေခေါင်းဆောင်တွေလာလို့ဒါမှမဟုတ်အရေးကြီးတဲ့ခန္ဓာတွေရှိလို့လုံခြုံရေးတိကျက်ထားတဲ့အခြေမျိုးကလွဲရတော့ခီးသွွားတွေနေစစ်သီးပါရ၁၀တိုင်လောက်အထိလာရောက်ကြည့်ရှုလဲပတ်လိုက်ကြပါရစေ
။မကင်ဖြူတွေပြောပြခဲ့တာပါရှင်။ပြိပခတွေနဲ့ဆင်းရဲမွဲတေမှုတွေကြောင့်တိုင်းပြည်ကိုဆွန့်ခွာလာနေကြတဲ့ဒုက္ခသည်တွေဟာဥရောပတိုက်ထွဲကိုဝင်လာမဆဲဖြစ်သလိုသူတို့ဟာဝင်ရောက်နိုင်တဲ့လမ်းကြောင်းတစ်တွေကိုလည်းသုံးလာနေကြပါတယ်။မကြသေးခင်သတင်းပတ်တွေအတွင်းလီဗျားနိုင်ငံကတဆင့်ဝင်ရောက်လာကြတဲ့ဆီးရီးယားဒုက္ခသည်အများစုဟာတူရကီမှာတောင်တင်နေရတာကတော့အချိန်မကိုင်းလာတဲ့ဥရောပသမ္မဂရဲ့နဲ့သဘောတူညီချက်ရဲ့နောက်ဆက်တွဲအကျိုးဆက်လည်းဖြစ်ပါတယ်။ VOA သတင်းတောက်ယင်းနီဗိုယက်ဂျက်စကီပြပို့ထားတဲ့ဥရောပဒုက္ခသည်ပြဿနာတွေအကြောင်းရှားဖောင်ကဆက်ပြီးပြောပြပါမယ်ရှင်။
စီဘွားရဲ့ခက်ခဲကြောင်းအာဖရိကတိုက်ကရွှေ့ပြောင်းဝင်ရောက်လာသူအများစုပါဝင်တဲ့လူပေါင်း4,000ကျော်ကိုမေလနောက်ပိုင်းတနစ်ထဲမှာပဲပင်လယ်ပြင်မှာကယ်တင်ခဲ့ရပါတယ်။ပင်လယ်ပြင်မှာရာသီဥတုတာယာလာတာကိုလေပြားခြေဆိုင်လူမောင်းခိုသူတွေကအခွင့်ကောင်း ယူလာရကဥရောပကိုလာဖို့စူးစမ်းကြသူယာနဲ့ချီတည်ဆုံခဲ့ကြရပါတယ်။ဒါပေမဲ့လည်းဥရောပတိုက်ကိုအရောက်လာဖို့စူးစမ်းကြတဲ့သူထောင်တောင်းမကရှိနေတော့ပဲလို့လည်းအမေရိကန်ပြည်ထောင်စုဂျွန်ဟော့ပစ်ကင်းတက်ကသူနိုင်ငံတကာလှစ်လာရေးဌာနကကျွမ်းကျင်သူဒန်နီယယ်ဆာဗာကပြောပါတယ်။
What we really need to be thinking about is how to stabilize Syria.
Syria မှာတည်ငြိမ်မှုရအောင်ဘယ်လိုလုပ်မလဲဆိုတာကိုကျွန်တော်တို့စဉ်းစားဖို့လိုပါတယ်။ဒါမှလည်းဒုက္ခတွေထွက်ပြေးနေရအဆုံးသတ်နိုင်မှာပါ။အခုဆိုရင်ရာသီဥကလည်းကောင်းလာပြီဆိုတော့မတည်ငြိမ်ဖြစ်နေတဲ့လေပြားကနောက်ထပ်ဝင်လာမှာကိုလည်းစိုးရိမ်ရပါတယ
်။ Washington အခြေစိုက်နိုင်ငံတကာလှစ်လာရေးဌာန Institute of Current War Affairs ကလှစ်လာသူ Edward Joseph ကတော့ဒုက္ခတွေပြဿနာကိုစတင်ကင်တွေ့ရမယ့်အချိန်ကစလို့ဥရောပကထိထိရရောက်ဖြစ်ရှင်းတာမျိုးမရှိဘူးလို့သုံးသပ်ပါတယ
် The EU response overall
ဥရောပသမဂ္ဂရဲ့တုံ့ပြန်ချက်တွေကအင်မတန်မှစိတ်ပျက်စရာပါ
ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE အထွေထွေအတွင်းရေးမူ Limberto Zenia ကလည်း EU အဖွဲ့ဝင်ကြားညီညွတ်မှုမရှိဘူးဆိုတဲ့အမြင်ကိုလက်ခံပါတယ်
It is very worrying to see this display.
တဆိုင်ရာတိုင်းပြည်တွေမှာနိုင်ငံရေးအရာရည်ရွယ်ချက်တွေနဲ့ခုလိုသဘောထားကွဲလွဲမှုတွေကိုလူသိရှင်ကြားထုတ်ဖော်ပြသတာတွေက evidence စိုးရိမ်စရာဖြစ်ပါတယ်
။ Macedonia နယ်စပ်အနီးကဒုက္ခသည်စခန်းတွေရဲ့အခြေအနေတွေဟာစံချိန်မမီဘူးလို့ကုလသမဂ္ဂဒုက္ခသည် Agency ကဇောရကတက်ခဲ့ပြီးတဲ့နောက်မှာတော့တူရကီကနေဂရိကိုလာကြတဲ့ဒုက္ခသည်ထောင်ပေါင်းများစွာကိုစခန်းသစ်တွေစီပြောင်းရွှေ့ခဲ့ပါတယ်။2016ခုနှစ်ပထမ5လအတွင်းမှာမြေထဲပင်လယ်ကိုဖြတ်ပြီးဥရောပတွေကိုလာကြတဲ့ရွှေပြောင်းဒုက္ခသည်2သိန်းကျော်ရှိပြီးရာသီဥတုကောင်းမွန်လာတဲ့အတွက်နောက်ထပ်ဝင်ရောက်လာနိုင်တယ်လို့လည်းကုလသမဂ္ဂတာဝန်ရှိသူတွေကပြောပါတယ်ရှင်
။ဥရောပကိုဝင်ရောက်လာနေတဲ့ဒုက္ခသည်တွေအရေးရှာဖောင်ပြောပြသွားတာပါ။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပခြင်းမှာပဲ Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။ကုညာနေပိုင်းစီစဉ်ဆုံးသက်ခင်မှာတရင်အချင်းချုပ်ကိုကိုရနိုင်ကကြီးညာပေးပါအောင်မရှင
်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့တနက်နေ့ပြစ်ခတ်မှုအတွင်ထိခိုက်ဒဏ်ရာရသေဆုံးသွားသူတွေရဲ့မိသားစုကိုသမ္မတဘရက်အိုဘားမားဂျာဇာဘရီနီကတွားရောက်တွေ့ဆုံပြီးအားပေးနေတဲ့စကားပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းလူတွေအများပြားတည်ကြရတဲ့ဒီပြစ်ခတ်မှုဘာကြောင့်ဖြစ်ရလဲဆိုတဲ့အမေကိုတော့သူ့အနေနဲ့အလွယ်တကူမဖြေနိုင်ခဲ့ဘူးလို့သမ္မတအိုဘားမားကပြောကြားခဲ့ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာဆိုးရွားသစ်တက်လာပြီးနောက်ပိုင်းပထမဆုံးအကြိမ်ဖြစ်ရောက်လာတဲ့ပြည်ထောင်စုနိုင်ငံသားရေးဝန်ကြီးယောင်မောက်အေဟိုဟာမြန်မာသမ္မတဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်စတဲ့ထိပ်တန်းကောင်းဆောင်တွေနဲ့ဒီကနေ့တွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံသားရေးဝန်ကြီးတော်ဆန်းစုကြည်နဲ့နေပြီးတော့မှတွေ့ဆုံစင်မှာတော့မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့အမြင်ချင်းပြန်လာအမြင်ချင်းဖလှယ်ခဲ့ကြတယ်လို့ပြည်ထောင်စုနိုင်ငံသားရေးဝန်ကြီးကပြောပါတယ်။ဒါပြင်မြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်ကူညီဖို့အစဉ်အသင့်ရှိတယ်လို့ပြည်ထောင်စုနိုင်ငံသားရေးဝန်ကြီးကပြောပါတယ်။ပြည်ထောင်စုနိုင်ငံအနေနဲ့မြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်ယူရိုသန်းနေရာအကူအညီပေးသွားဖို့ရှိတယ်လို့လည်းသူကပြောပါတယ်ခင်ဗျာ။ပြည်ထောင်စုနိုင်ငံမှာကျင်းပနေတဲ့ယူရို2016ဘောလုံးပွဲရဲ့ကြာသပတေးနေ့ကနောက်ဆုံးကစားခဲ့တဲ့ပွဲမှာတော့ဂျာမနီနဲ့ပိုလန်တို့တည်ကြပြီးတော့ယူကရိန်းအသင်းကအုပ်စုအဆင့်ကနေထွက်လာရပါတယ်။ဂျာမနီနဲ့ပိုလန်အသင်းတို့ပဲရစ်မြို့မှာကစားကြတာမှာနှစ်ဖက်စလုံးဂိုးမသွင်းနိုင်ပဲဂိုးမရှိတည်နေပြီးသွားခဲ့တာပါ။အစောပိုင်းကကစားခဲ့တဲ့ပွဲမှာတော့မြောက်အိုင်လန်ကယူကရိန်းကိုငကူးဂိုးမရှိနဲ့နိုင်ခဲ့တာကြောင့်ဒီအုပ်စုမှာဂျာမနီနဲ့ပိုလန်က၄မှတ်မြောက်အိုင်လန်က၃မှတ်နဲ့ယူကရိန်းကတမတ်မှမရသေးပဲဖြစ်နေတာပါ။ဒီကနေ့မြန်မာစံတော်ချိန်တောက်ကြနေညနေ9နာရီခွဲမှာတော့အီတလီနဲ့ဆွီဒင်10နာရီခွဲမှာတော့ချက်နဲ့ခရိုအေးရှားတို့ကစားကြမှာဖြစ်ပြီးတော့စနေနေ့မနက်10နာရီခွဲမှာတော့စပိန်နဲ့တူရကီတို့ကစားကြမှာပါ။အမေရိကန်နိုင်ငံမှာကျင်းပနေတဲ့နှစ်တရာပြည့်ကိုပါအမေရိကဖလာကွာတာဖိုင်နယ်မှာတော့အမေရိကန်အသင်းကအီကွေဒေါ်ကို2-2နဲ့နိုင်ပြီးတော့ဆီမီဖိုင်နယ်တက်သွားပြီးဖြစ်ပါတယ်ခင်ဗျာ။
တောက်ကြနေညနေခင်းရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ကြီးညာပေးခဲ့တာပါ။ဒီနေ့ညနေအစီအစဉ်ထုတ်လွှင့်ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။ည9နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါ။တောက်တာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မခွာမျိုးပါရှင်။
This program has come to you from the Voice of America, Washington.